မင်္ဂလာပါတောရာရှင်များရှင်ကျမတင်ကီထိုက်ပါစီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့ကဗေးကာလအတွင်းလုပ်ငန်းရှင်အတော်များများကလူမှုကွန်ရက် Facebook ပေါ်ကနေတိုက်ရိုက်လွှင့်ရောင်းချမှုလို့မျိုးဈေးကွက်ထိုးဖောက်လာတာကိုခန့်မြန်မြန်ပြောင်းလဲလာနေကြပါတယ်ဒီအပြောင်းအလဲကကဗေးအလွန်စီးပွားရေးလုပ်ငန်းအခင်းအကျင်းတွေအထိပြောင်းလဲသွားနိုင်ပါပြီလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင် ကဗေးကာလအတွင်း Facebook
လုပ်မှုကွန်ရက်သုံးပြီးတိုက်ရိုက်လွှင့်ရောင်းချနေကြတဲ့အထက်မှာတိန့်ရာနဲ့ထောင်းတဲ့ကြီးအရောက်ဝယ်ဖြစ်တယ်လို့ဆိုကြတဲ့ငွေပိုမှဝယ်စားလို့ရှိတဲ့လက်ဝယ်ယန္တနာဈေးကွက်ကအတော်လေးထင်သာမြင်သာဖြစ်လာပါတယ်။ကျမ်းမြတ်သဘောဖြင့်ပြောမယ်ဆိုလို့ရှင်တော့အခုကယန္တနာလုပ်ငန်းကောင်းနေဆိုရင်ဒါစီးပွားရေးလုပ်ငန်းကမှာပြီးမှအဆင်ပြေတယ်လို့ပြောလို့ရတယ်ပေါ့နော်။တခြားလုပ်
ပါသူကတော့ Facebook ကနေလက်ဝတ်ရတနာတွေစာရောင်းတာသတင်းနှစ်ပတ်လောက်ပဲရှိသေးပေမဲ့စိုင်းဖွင့်တဲ့အချိန်တုန်းကထက်တောင်မှအရေးအတွက်အားဖြင့်အယောင်သွက်တယ်လို့ပြောပါတယ
်ကျမတို့ရောင်းတဲ့ပစ္စည်းတွေဆိုလို့ရှိရင်အခု200 300ပတ်ဝန်းကျင်လောက်ကိုရောက်သွားပြီပေါ့နော်ဒီနှစ်ပတ်အတွင်းမှာပဲဒီလအတွင်းမှာပဲကျမတို့ပစ္စည်းအခု200 300လောက်ထိရောင်းနေရပါတယ်နောက်တစ်ခုကဒီလိုမျိုးတောင်းကနေလေးတွေပဲအရင်ရောင်းတဲ့ခါမှာကျမတို့မှာအမြတ်အားဖြင့်တော့နည်းပါတယ်ဒါပေမဲ့အမြဲတမ်းအလုပ်ဖြစ်နေတော့ကိုယ့်ရဲ့ brain ဆရာတွေကိုအလုပ်ပေးနိုင်တယ်နောက်တစ်ခုကကိုယ့်ရဲ့ကြောက်သွေးဆရာတွေအလုပ်ရတယ်ကိုယ့်စီကိုအမြဲတမ်းသွေးနေတဲ့ကြောက်ဟိုရောင်းဝယ်လုပ်တဲ့ကလေးတွေလူငယ်တွေအလုပ်ရတယ
် Facebook မှာနိုင်ငံကျော်ရုပ်ရှင်မင်းသမီး Academy ထက်ထမိုးဦးရဲ့လက်ဝတ်ရတနာတင်ဆက်ရောင်းချမှုဟာဆိုရင်လေကျောင်းမြတ်ယတနာလုပ်ငန်းကြီးတစ်ခုလုံးအတွက်အကျိုးရှိစေတာလို့ဒေါ်စုမွန်တိုးကရှုမြင်ပါတယ်။ကျောင်းမြတ်ယတနာလုပ်ငန်းမှာအယောင်အဝယ်တက်လာတာကြောင့်လုပ်ငန်းနယ်ပယ်တဲ့ကလူတွေအတွက်လည်းကပ်ဘေးကာလအတွင်းအလုပ်အကင်တွေရစေတာဖြစ်ပါတယ်။လက်ဝတ်ယတနာလုပ်ငန်းကဏ္ဍတစ်ခုတည်းတည်းမဟုတ်ပါဘူး။စားတောက်ကုန်လုပ်ငန်းတွေအချက်အပြုတ်လက်ရာအကောင့်သူတွေရဲ့တပိုင်းတနိုင်ချက်ပြုတ်ရောင်းချမှုတွေဟာလည်း Facebook ပေါ်မှာခက်စိတ်စိတ်တွေ့လာရပါတယ်။ကပီးမတိုင်ခင်ကတည်းက Facebook လူမှုကိုရက်မှာလက်လီရောင်းချသူတွေရှိခဲ့ပါတယ်။အခုကပီးကာလမှာပုံမှန်အပြင်ထွက်သွားလာလို့မရတဲ့မသင့်တော်တဲ့အခြေအနေမျိုးမှာမြန်မာလူလူချာအတွင်းကျဲဆုံးသုံးတဲ့လူမှုကွန်ရက် Facebook ပေါ်ကစမ်းသပ်ရောင်းချမှုတွေကနေဈေးကွက်ကပိုပြီးတော့ကျယ်ပြန့်လာပါတယ်။ဒေါ်စုမွန်တိုးကအခုလိုဆက်ပြောပါတယ်။
ပရင်းဆရာတယောက်ကိုမီကိုရဲမိသားစု3ယောက်နေဆုံးရှိရယ်ပေါ့နော်ပရင်းဆရာတယောက်ကိုမီကိုရဲမိသားစု3ယောက်ရှိရယ်ဆိုတော့ကျမနဲ့လက်တွဲပြီးတော့အလုံးလုံးနေတဲ့ပရင်းဆရာ6ယောက်လောက်ရှိရယ်သူတို့ရဲ့နောက်မှာမီကိုရဲမိသားစုဟိုအယောက်20လောက်ရှိရယ်ဒါဒီကျမရောင်းရတယ်ဆိုရင်သူတို့အယောက်20ပြည့်လဲတာပေါ့နော်နောက်တစ်ခုကကျတော့ကြောက်တေးပေါ့အထက်ထဲမှာထည့်တဲ့ကြောက်တေးကလည်းကျမတို့မူကုတ်မှာကြောက်သွေးတဲ့သူတွေအဆင်ပြေတယ်ကြောက်သွေးတဲ့သူတွေအဆင်ပြေတယ်ကြောက်ရောင်းတဲ့ပွဲစားတွေအဆင်ပြေတယ်ကြောက်ရောင်းတဲ့ကုန်သေးတွေအဆင်ပြေတယ်ပိုင်ရှင်တွေအဆင်ပြေတယ်ဝယ်ရတဲ့သူတွေအဆင်ပြေတယ်ပေါ့နော်အခုအမပြောသလိုမျိုးပေါ့အင်တာနက် Facebook Media မှာဟိုထက်ထမိုးဦးတို့အလိုမျိုး live stream ပြီးတော့ရောင်းတဲ့အခါမှာမင်းသမီးသူရောင်းတဲ့ဆိုင်တွေအလုပ်ဖြစ်ုံနေမကအောင်တခြားပေါ့နော်သူတို့ live stream ပြီးတော့မှထက်ထမိုးကိုခေါ်ပြီးမရောင်းနိုင်တဲ့ဆိုင်တွေလည်းအလုပ်ဖြစ်ကြပါတယ်မိုးပုံမှရှိတဲ့ကြောက်သွေးတဲ့သူတွေလည်းအလုပ်ဖြစ်ကြတယ်ပြောရမယ်ဆိုတနည်းအားဖြင့်ပြောရမယ်ဆိုလို့ရှင်တော့ဟိုတနိုင်ကလုံးပေါ့နော်ဟိုဟိုဒါဒီ trend မိုးသွားတာပဲပေါ့ဒီရဲ့ effect ကပေါ့နော်အဟိုဆိုင်ကသူ့လွင့်ပြီးတော့ရောင်းပြီးတော့ဘာအယောင်လေးဘာကြောက်လေးရောင်းဆုံးကြောက်လေးတွေလူတွေတိလာတယ်မိုးကုတ်ကြောက်လေးတွေလူတွေပို့ပြီးတော့သဘောကျလာတယ်ဝယ်လာကြတယ်ပေါ့နော်
ကပီးမတိုင်ခင်ကပုံမှန်လဲပတ်နေတဲ့အရောင်းဝယ်ဈေးကွက်ကုန်ပစ္စည်းဖြန့်ချီမှုဈေးကွက်ကကပီးအလွန်မှာပြောင်းလဲလာနိုင်ပါပြီလားဘသူတွေပြင်ဆင်ထားကြဖို့လိုပါပြီလဲဆိုရာကိုမန္တလေးမှာရုံဆိုင်ပြီးအထက်မြန်မာပြည်တဝန်းကုန်ပစ္စည်းလက်ကားဖြန့်ဖြူးရေးလုပ်ငန်းကြီးဖြစ်တဲ့ UMT Trading Company Limited ရဲ့ Director ဦးကျော်မင်းသိန်းကိုမေးကြည့်ထားပါတယ
်ဥပမာပြောရမယ်ဆိုလို့ရှိရင်အခုမြန်မာပြည်မှာဆိုလို့ရှိရင်micro ဆိုပြီးတော့ရောက်လာတယ်အဲ့လိုမျိုးဒီ international pay bill လောက်ထားတဲ့ဒီကုမ္ပဏီတွေဆိုလို့ရှင်တော့သူတို့စီမှာဒီ investment တွေပါလာတဲ့အတွက်အရင်ကြီး due size ရမလို့ပေါ့နော်ကျွန်တော်တို့ဒီ local merchant တွေကြတော့ဒီ mass distributor တွေကြတော့ကျွန်တော်တို့မှအဓိကဒီ investment background မရှိရဲဆိုတော့ကျွန်တော်တို့ကဒီလိုမျိုးသွားပြီးရင်းနှီးမြှုပ်နှံမယ်ဆိုလို့ရှင်တခြားနေရာမှာကျွန်တော်တို့ဟိုရင်းနှီးမြှုပ်နှံလို့ရတာ ਨੇ ဒီtechnology ဘာကိုရင်းနှီးသွားပြီးတော့မြုံနိုင်မယ်ဆိုလို့ရှိရင်ကျွန်တော်ထင်တာဟို technology ဘာကနည်းနည်းလိုအပ်သေးတယ်လို့အချိန်တိုးသေးတယ်လို့ကျွန်တော်ယူဆတယ်ပေါ့ အကယ်၍ကျွန်တော်တို့က beauty industry တို့ဥမာတခြားဒီ furniture industry တို့တခြားဒီအဲ personal care industry တို့ medical product industry တို့အဲ့လိုမျိုး industry တွေကြတော့သူတို့ရဲ့ volume ကအဲ့လောက်ကြီးမများတဲ့အတွက်ကျွန်တော်ယူဆတဲ့နေသားရဆိုလို့ရှင်တော့သူတို့ဆိုလို့ရှင်တော့ဒီ application တွေစောက်တာတွေတို့ဒီ website ရေးတာတွေတို့ဟို channel တွေမျိုးမျိုးပေါ့ဟိုမှာအခြား channel တွေအများကြီးရှိတယ်အဲ့ channel တွေအများကြီးကိုသူတို့ build up လုပ်ထားတင်တယ်ပေါ့အဲ့လိုမျိုးကျိုးပြီးတော့ဟိုလုပ်ထားတင်တယ်ပေါ့
အဲ့ဒီတော့မြန်မာနိုင်ငံတွင်းကဝန်ဆောင်မှုကုန်ထုတ်လုပ်မှုလုပ်ငန်းတွေအနေနဲ့အွန်လိုင်းပေါ်ကအရောင်းအဝယ်တွင်တွင်ကျကျလုပ်နိုင်အောင်ဤပညာပိုင်းဆိုင်ရာပြင်ဆင်ထားတဲ့အနေအထားမျိုးပါလား UMT Trading Company Limited ရဲ့ Director ဦးကျော်မင်းသိန်းကအခုလိုသုံးသပ်ပါတယ
်အာမသိန်းကြီးအခုဟာကကျွန်တော်တို့မြန်မာပြည်ရဲ့အနေအထားအရဆိုလို့ရှင်တော့တရားရာဂိုင်းတော့မှာဆိုလို့ရှိရင်60နဲ့ရာဂိုင်းတော့အထက်လောက်က Facebook ပေါ်မှာပဲအကြောင်းဝင်လုပ်နေကြရဲပေါ့နော်ကျွန်တော်တို့နေသားရာအခုလက်ရှိနေသားရာဆိုလို့ရှိရင်တော့ Facebook တကူတည်းနဲ့တည်းကိုလုံလောက်တယ်လို့ကျွန်တော်ယူဆလို့ရတယ်ဗျမသိရင
်လက်လီဈေးကွက်အနေနဲ့ကတော့မူလရှိပြီးသားဈေးကွက်အပြင်ဈေးကွက်တစ်တွေပါထပ်ပြီးတော့ရလာတာလို့ဒဇင်ပန်းဆင်ရွှေရတနာဆိုင်လုပ်ငန်းရှင်ဒေါ်စုမွန်တိုးကပြောပါတယ်
အမှန်ပါဆိုလို့ရှိရင်တော့ကျမတို့ကဟိုအခုချိန်မှာ online ကနေပြီးတော့ရောင်းချတယ်ဆိုတာကဟိုဧည့်သည်ကိုကိုယ့်ရဲ့ဧည့်သည်အစ်စ်တွေလည်းရရှိအောင်ပြီးတော့ကိုယ့်မှာ negotiate ရဲ့ဧည့်သည်တွေလည်းမပျောက်ပြတ်သွားအောင်ကိုယ့်ကိုမေ့မသွားအောင်လို့စူးစမ်းနေရတာပေါ့နော်နေ့စဉ်အဲ့လိုမျိုးတင်ရတယ်ရောင်းချရတယ်ပေါ့နောက်ပိုင်းမှာအချိန်ပြန်လဲတည်ငြိမ်လာတဲ့အခါမှာတော့ကြောက်မြတ်လောကကဟိုစိုင်းမရောင်းချတဲ့ဟာလဲဟိုပါသွားမယ်ဆိုတာချက်ပေါ့နော်စိုင်းမရောင်းချတဲ့ဈေးကွက်အပြင်ပေါ့နောက်ထပ်ဈေးကွက်အစ်စ်တစ်ခုကထက်ရတယ်လို့ယူဆလို့ရပါတယ်ရှင်
ကပေးကာလအတွင်းမှာခီးသွွားလုပ်ငန်းဆောက်လုပ်ရေးလုပ်ငန်းကုန်ထုတ်လုပ်ငန်းတွေမှာအတော်လေးအခက်တွေ့နေကြပါတယ်။ဒါပေမဲ့လည်းမရှိမဖြစ်ကုန်စည်တွေဖြစ်တဲ့လူသုံးကုန်စားတောက်ကုန်လုပ်ငန်းတွေစျေးဝါပစ္စည်းတင်သွင်းသူတွေနောက်ရွေးကောက်ပွဲကာလဖြစ်တာကြောင့်နိုင်ငံရေးပါတီတွေရဲ့ကြော်ညာတစိမ့်ရိုက်လုပ်ငန်းတွေလိုလုပ်ငန်းတချို့လည်းအလုပ်ဖြစ်နေကြပါတယ်ရှင်။ကျွန်မသိန်းကြီးထိုက်ပါ။